ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမေခွန်းကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာထောင်တောင်းချီပြည်သူတွေကနားဆင်ခဲ့ကြတာပါ PUA သတင်းတော့ကိုကောင်းဆန်းဟင်းကစူးစီးတင်ပြထားပါတယ
်စတင်မလာ16ရက်နေ့အင်္ဂါနေ့မနေ့စနေနေ့မှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအမျိုးသားပြည်နယ်ပြည်နယ်ရေးနဲ့ငင်းကြင်းဆိုင်ရာမေခွန်းကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြားခဲ့တာမျိုးအများစုနားမလည်ခဲ့ကြပေမဲ့အပိတ်နှက်ထောင်သူအများပြားရှိခဲ့ပါတယ်မင်္ဂလာမျိုးမနော်ရမယ်လူတို့စစ်တိုင်ကွင်းတက်ကတောင်ဆန်းစုကြည်ရဲ့မိကွင်းတဲ့နတ်ဆင်ကြတဲ့ပြည်သူလူထုရဲ့အခြေအနေနဲ့ပတ်သက်ပြီးချင်းနဲ့တာစီမျိုးနဲ့မဲဆနာနဲ့အမှန်နဲ့ကတိုင်းဒေတာကြီးတို့တော့ကိုယ်စားလှယ်ဦးမြင့်အောင်မိုးကအခုလိုပြောပါရယ
်ပြောရတော့အားရမှုတော့ရှိတာပေါ့ကျွန်တော်တို့မန္တလေးမှာလည်းမကဘဲနဲ့ဟိုနည်းနည်းရဲရမှာပါဒီလူတွေကစိတ်ဝင်စားနေပေါ့ဒါပြီးတော့မှနားထောင်ကြတာတွေ့တာပေါ့အဲတချို့ကလည်းအင်္ဂလိပ်လူချင်တာနားမလဲပေမဲ့လည်းနိုင်ငံတော်တိုင်ဝန်ပုဂ္ဂိုလ်ရဲ့ပြောတဲ့အံပံမူရာကိုကြည့်ပြီးသူတို့ဒီဘက်မှာတော်တော်များများတော့ကျွန်တော်တို့လည်လာရတော့ပေါ့ဒီထဲမှာပေါ့အားရမှုကြီးရှိကြတာတွေ့ရတာပေါ့နောက်တစ်ခုကဒီလာတဲ့လူတွေမှာပဲနားလဲစီကနားလဲလို့ပေါ့ဘာသာပြန်ပြန်ပြီးတဲ့ပုံပေါ်မှာပြီးအားတော့ပုံမှာသူတို့ကျေနပ်မှုတော့ရှိပါတယ
်ဒေါ်အောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးနေကြတာရှိနေပေမဲ့လည်းတချို့နိုင်ငံကခေါင်းဆောင်ကြီးတွေကတော့သူ့ကိုထောက်ခံကြတာပဲရှိတယ်လို့နိုင်ငံရေးလေးတာသုံးသက်သူဦးစီးသူအောင်မင်းကပြောပါတယ်ဒါပေမဲ့သူ့အပေါ်ဝေဖန်နေတဲ့နိုင်ငံတကာအတိုင်းဝိုင်းကတော့ကျေနပ်မှာမဟုတ်ဘူးလို့လည်းပြောပါတယ်
အဲ့ဒီတော့ဒီအစီအကဟိုတောက်ဆူရတဲ့ဟာတွေလို့ဒီကောအဖြေပြန်ပေးလိုက်တာတွေတော့အဲ့ဒီမှာတွေ့ရတယ်။တွေ့ရတဲ့အခါကျတော့အကုန်လုံးကတော့ဒီကလပ်ကောင်းလို့ပေါ့နော်။ဝိုင်းမီကမှပြောနေရတဲ့လူတွေအကုန်လုံးကတော့မီဒီယာတွေပါမယ်၊နိုင်ငံကတန်းဝိုင်းပါမယ်။ဒါတွေကတော့ကြီးမက်မှာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကိုထောက်ခံတယ်တော့ဗမာပြည်ကျောင်းကိုတော်တော်လေးကိုသိတဲ့လူတွေကတော့အကြီးရဲ့မိခုံးပေါ်မှာအနားငယ်ဆိုင်နေမယ်လို့ထင်ပါတယ
်။ရှင်ဟိုမလေးမုံရွာအဆရှိတဲ့မြို့ကြီးတွေအပြင်မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့နေမျိုးလေးတွေမှာပါတောင်ဆန်းသူတီရဲ့မိန်းကွန်းကိုလူစီကားရဲ့နေရာတွေမှာစုဝေးပြီးတိုက်ရိုက်နားဆင်အားပေးခဲ့ကြတာပါတီဘောမျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးရထွန်းကတော့တောင်ဆန်းသူတီရဲ့မိန်းကွန်းနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒီတဲ့ဥပဒေဖြစ်တဲ့1989ခုနှစ်နိုင်ငံသားဥပဒေအရပဲကျွန်တော်တို့က92ခုနှစ်မှာနောက်ဆုံးကျွန်တော်တို့နိုင်ငံညာသဘောတူထားတဲ့ဟာတွေအရပဲလက်ခံမယ်ဆိုတဲ့ဟာကိုသိပေးလိုက်ပါအဲ့ဒါဟာကျွန်တော်တို့နိုင်ငံရဲ့ထုတ်ကြအာနာပိုင်ခွင့်ဖြစ်တဲ့အတွက်ကြောင့်လို့ဒါနဲ့ပတ်သက်လို့ဝင်ရောက်ပြီးတော့ဆွတ်ဖက်ကြနယ်လို့ပြောလိုက်တဲ့သဘောပဲအဲကျွန်တော်တို့ကတော့ဒီဟာကိုသဘောကျတယ်တော်ဟန်းစုကြည်ရဲ့ဒီဒေါ်ရရတိကျေကိုထောက်ခံတယ
်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်စစ်ခံရတယ်လို့ပြောဆိုပြီးလူအခွင့်အရေးချိုးဖောက်မှုတည်ငြိမ်ရေးနဲ့တဟဆရာဖြစ်မှုကိုဖျက်လို့ဖျက်ဆီးလို့ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့လည်းမင်းကိုမှတော်ဆန်းစုကြည်ကပြောသွားတာပါရှိဘူးမြို့ကကိုကြော်လန်းမှုကတော့ဒေါ်ဆန်းစုကြည်ရဲ့မိကုံးဟာရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးနိုင်ငံတကာကပြပေးခံရတာတွေကြော်သွားနိုင်တယ်လို့တုံ့သက်ပါတယ
်ဖြစ်ရတဲ့ point တွေကိုသူပြောသွားတယ်။အဲပြီးတော့ခါကျတော့သူပြောသွားတဲ့နေရာမှာလည်း international aid တွေကိုလည်းသူတို့လိုလားအကူအညီပေးယူမယ်။ပြီးတော့ကျွန်တော် operation မြန်မာနိုင်ငံအကြောင်းတကယ်ဆိုတာဖြစ်တယ်လို့မြန်မာအစိုးရနဲ့တကယ်ပူးပေါင်းသူရဲ့သဘောမျိုးသူ take for တဲ့စကားလုံးတွေလည်းပြောသွားတယ်။ဘာပြည်သူတယောက်အနေနဲ့ဆိုလို့ရှိရင်ဒီမှာပြောသွားတဲ့ level လေးဆန်တယ်ဒီ national sovereignty ကိုလည်းမဖြစ်ခိုက်ဘူး။ဘာသာမှတော့အရင်ကြရဲလို့တော့မြင်တာပေါ့နော်
။နိုင်ငံရေးလေးရသုံးသပ်သူတူဖြစ်တဲ့ဒေါက်တာခင်မောင်ညိုကတော့မြန်မာပြည်သူလူထုရဲ့အစိတ်ထဲမှာရှိတဲ့အမှန်တရားကိုတော်တော်ဆက်စုကြည်ကဒီမိန်းကွန်းနဲ့ထုတ်ပေါ်ပြောကြားခဲ့တာလို့မြင်ပါတယ်။လက်ရှိအစိုးရတဲ့လက်ချက်မှာလူအခွင့်အရေးချိုးဖောက်မှုကိုအာမပေးဘူးဆိုတာဟာမှန်ကန်ကြောင်းနဲ့မြန်မာနိုင်ငံအတွင်းဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးလုံးတင်တာကြပြီးဖြစ်တဲ့ဒီသားအတွင်းပြုဝင်နေတဲ့လာရောက်လေးလာဖို့ဖိတ်ခေါ်ရမှာမှန်ကန်ကြောင်းပြောပါတယ
်။ဒီမှာဖြစ်နေတဲ့ကိစ္စတွေကိုထက်တဲ့ဝင်အရှိဖို့သူသိခေါ်တဲ့ဟာလည်းကောင်းပါတယ်ဒါပေမဲ့အမေရှိတယ်ပါညာဆိုတော့သူကတော့ပြောတော့ပြောပါတယ်အဲကျွန်တော်တို့ကအရင်တည်းကကျွန်တော်ကဒီဒွင့်မိကြီးအရင်းနဲ့ကြည့်ရမယ်ဟာပေါ့အဲတော့ဒါကတော့နည်းနည်းလေးနောက်ကျတယ်လို့ကျွန်တော်ထင်တယ်သို့သော်စူးစီးကဒီကိစ္စတွေကျွန်တော်ရှင်းရမယ်လို့ထင်ပါတယ
်နိုင်ငံတော်အတိုင်းပညာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအမျိုးသားပြည်နယ်တည်မြဲရေးနဲ့ငင်းငင်းဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုနေပြည်တော်ကအပြည်ပြည်ဆိုင်ရာ convention for ဌာနမှာမြန်မာနိုင်ငံဆိုင်ရာတာဝန်ခံတွေတာဏမန်တွေနိုင်ငံကအဖွဲ့အစည်းတွေနဲ့ပြည်ရင်းမိဘသတင်းမီဒီယာတွေကိုပါဖိတ်ကြားပြီးအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ